နေပြည်တော်လွှတ်တော်အစအဦးကိုအဝေးထိန်ဒရုန်းနဲ့လွှတ်တင်ပြီးပုံရိုက်ကူးဖို့ကြိုးစားခဲ့မှုနဲ့လက်တလောထောင်နှစ်လချခံထားရတဲ့အလွတ်တန်းသတင်းတောက်ကိုအောင်နိုင်စိုးအပါဝင်နိုင်ငံခြားသောသတင်းတောက်နှစ်ဦးနဲ့ရင်မောင်းတို့ကိုသွင်းကုန်ထုတ်ကုန်ဥပဒေနဲ့ပြရားစွပ်စွထားတဲ့အမှုနိုင်ငံခြားသတင်းတောက်နှစ်ဦးကိုလဝကဥပဒေနဲ့အရေးယူထားတဲ့ပုံမှန်တွေကိုတရားရုံးကရုပ်သိမ်းပေးလိုက်ပါတယ်အမှုရုပ်သိမ်းပြီးတဲ့နောက်မှာတော့အထက်ကညွှန်ကြားတဲ့အတွက်ဒီဇင်ဘာလ29ရက်နေ့မနေ့ပိုင်းမှာပြန်လည်လွတ်မြောက်လာမယ်လို့အကျိုးဆောင်ရှေ့နေကပြောပါတယ်။ဒီကြောင့် VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကစုံစမ်းတင်ပြထားပါတယ်ရှင်
။နေပြည်တော်ကောင်စီနယ်မြေတွေကလွတ်တော်အစအဦးကိုအဝေးသိမ်းဒရုန်းရင်နဲ့ပုံရိုက်ကူးဖို့ကြိုးစားခဲ့တာကြောင့်ထောင်နဲ့နှစ်လကြာနေတဲ့ဒင်းနောက်တွေပေါ်နောက်ထပ်ဆွဲဆိုထားတဲ့နှမှုကိုတရားရုံးကရုပ်သိမ်းပေးလိုက်ပါတယ်။လွတ်တန်းသတင်းတော်ကောင်လိုင်းစိုးပါဝင်တွဲကြီးချင်းဆိုင်တရားဒီသတင်းဌာနရဲ့နိုင်ငံသားသတင်းတော်နှုတ်နဲ့ရင်မောင်းလို့အပေါ်သတင်းကိုထုတ်ကုန်ဥပဒေပုံမှနိုင်ငံသားသတင်းတော်နှစ်ယောက်ကိုလဝကဥပဒေပုံမှတွင်တရားစွဲဆိုထားတာကိုရုပ်သိမ်းခွင့်ပြုဖို့တရားလူတွေဘက်ကဒီဇင်ဘာ26ရက်နေ့ကရှောက်တင်ခဲ့တာဖြစ်ပါတယ်။သူတို့ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမယ့်ရည်ချက်မရှိဘဲနိုင်ငံသားသတင်းတော်တွေအနေနဲ့နှစ်နိုင်ငံကြီးကြီးရေးကိုရှေ့ရှုပြီးအမှုကိုရုပ်သိမ်းဖို့တရားစွဲဆိုထားတဲ့ရဲတပ်ဖွဲ့နဲ့လဝကတို့ဘက်ကတရားရုံးကိုရှောက်ထားခဲ့တာပါ။နေပြည်တော်စမူတီတရားရုံးကတရားလူတွေရဲ့ရှောက်ထားချက်ကိုလက်ခံပြီးဒီကနေ့ဒီဇင်ဘာ28ရက်နေ့မှာအမှုတွေကိုရုပ်သိမ်းမှုအမိန့်ချမှတ်လိုက်တာပါအခုလိုအမှုကိုရုပ်သိမ်းပြီးနောက်မှာတော့လေကြောင်းပြန်လည်မှုဆိုင်ရာအုပ်ဝင်နဲ့ထောင်နဲ့နှလားကြခံနေရတဲ့ကြံရှိတဲ့ရက်အားလုံးကိုအထက်ညွှန်ကြားမှုနဲ့လျှော့ရအဖြစ်သတ်မှတ်လိုက်ပါတယ်အခုလိုအမှုရုပ်သိမ်းပြီးလျှော့ရပေးရတဲ့ပတ်သက်လို့မြန်မာနိုင်ငံလွတ်လပ်သောရှင်းနေများအတင်းကအကျိုးဆောင်ရှင်းနေဦးခင်မောင်စောက VOE ကိုခုလိုပြောပါတယ်
လို့ကိုနော်အဲ့ဒီရုံးကနေယူတော့မှာအမင်းချပြီးတော့ပြန်လွတ်လိုက်ပြီးတော့နောက်ကျမှာပါလေဇမဲတွေကိုပို့ပြီးတော့မှာနော်အခုအဲ့ဒီဇမဲတွေပို့ရောက်တဲ့အခါကျမှာဇမဲတွေကထောင်ပိုင်းကြီးကနေသူတို့ကိုပြောရဲတဲ့နော်ဒီအခါလေးကိုအဲ့ဒီဟိုအားနေအထက်ကနေယူတော့မှာသူတို့ရဲ့ဒရုန်းလွတ်တယ်နဲ့အခုအဲ့ဒီလေကြောင်းအဲ့ဒီဝင်ကြီးကဆိုတော့အပြည့်ပြခံနေတယ်နှစ်လအဲ့နှစ်လနဲ့ပတ်သက်ပြီးတော့အဲ့ဒါကိုအကုန်လုံးကိုရုပ်သိမ်းတဲ့အခါကျန်တဲ့ရက်ကြီးအကုန်လုံးကိုချော့ရဲ့အချိန်နဲ့သတ်မှတ်ပြီးတဲ့အခါကျတော့ဒါကာဗွန်ကြီးရဲ့လုပ်ပိုင်းလို့ဆိုတော့ကာဗွန်ကြီးကိုအဲ့လိုညွှန်ကြားတယ်။ဘာလို့ဒီတော့မနေ့ရှင်းမနေ့ခုနှစ်နာရီမှဆွတ်ပါလို့ညွှန်ကြားတယ်ပြောပါတယ်
။ဒီကြောင့်မြန်မာမှုဆိုင်ရာဥပဒေနဲ့နိုဝင်ဘာ10ရက်ကထောင်နဲ့နှစ်လကြာနေတဲ့ဒိန်းနောက်တွေဟာပြစ်ဒဏ်ကျခံရပြီးပြန်လည်လွတ်မြောက်ဖို့17ရက်ကလိုတဲ့အချိန်မှာအခုလိုအထက်ရဲ့ညွှန်ကြားချက်နဲ့ချော့ရဲ့ရရှိခဲ့တာဖြစ်ပါတယ်။မှုကိုရုပ်သိမ်းလိုက်ပြီးမဲ့တတိယအဖြစ်တင်းစီရတဲ့ပစ္စည်းတွေကိုနိုင်ငံပိုင်အဖြစ်တင်းစီဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။တင်းစီရတဲ့ပစ္စည်းတွေကိုပြန်လည်ရရှိဖို့ခရိုင်တရားရုံးကိုရှောက်တင်သွားဖို့ရှင်းနေပြီးကြိုးစားနေပါတယ်။တရားရင်ဆိုင်ရတဲ့ပုံမှန်နှစ်ခုကိုရုပ်သိမ်းပြီးထောင်နှံကိုလည်းလျှော့ရပေးလိုက်တဲ့အတွက်မိသားစုဝင်တွေကဝမ်းသာနေကြပါတယ်။ကော်နိုင်ဆိုးရဲ့ဖောက်ပြန်ဖြစ်သူဦးအောင်ကျော်ဆိုးကအခုလိုပြောပါတယ
်။"ဘာမှပြောပြမရှိပါဘူး။အရန်ကျေးဇူးတင်ပါတယ်"လို့နော်ဒီတော့ကျွန်တော်နှစ်လပြီပါတဲ့သူကပေါ့နော်သူတို့ပြေးလိုက်တယ်အနာပိုင်းကိုလည်းအများကြီးကျေးဇူးတင်ပါတယ်လို့နော်တခြားသူတို့ရဲ့တိကျတာအဆင်ပြေသွားပါတယ်အဲ့ဒီပုံမှာသူတို့ကဘာမှအပြစ်မရှိတော့ပြေးလိုက်တယ်လေကျေနပ်ပါလေလို့ကျန်တဲ့နှမှုကိုရုပ်သိမ်းပြေးလိုက်တဲ့သူကိုကျေးဇူးတင်ပါတယ်ဒါတော့ဥရောကတော့ဒီလိုလေဟိုအမမားတော့ငကိုတဲ့အမှလည်းသူတို့ကတော့အပြစ်မရှိပါဘူးသူကစကားပြန်တက်တက်ပါပဲအဲ့တော့စကားပြန်တက်တက်ကိုသူ့ကိုအဆင်ပြေအောင်လုပ်ပေးလိုက်တဲ့ပုံမှာအဲ့တော့ဦးရီနဲ့အညီဆောင်ရွက်ပေးတယ်ဗျာအများကြီးကျေးဇူးတင်ပါတယ်လို့အနာပိုင်းက
တူရကီခြေဆိုင်စင်ကာပူရုံးဝယ်တရားစီရင်ဌာနကမလေးရှားနိုင်ငံသူသတင်းတော့စင်ကာပူနိုင်ငံသားသတင်းတော့အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့ကော်နယ်ဆူနဲ့ရင်မောင်းတို့ကအော်တိုဘား28ရက်မနေ့ပိုင်းကနေပြည်တော်လွတ်တော်အဆောက်အဦမှာဒရုန်းလွတ်တင်နေတဲ့အချိန်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ